ာဒီမြန်မာနိုင်ငံကိုမကြခင်လာရောက်တော့မဲ့သမ္မတဥဘာမာရဲ့ခီးစဉ်မတိုင်ခင်မြန်မာအမေရိကန်အနေနဲ့မြန်မာနိုင်ငံကတွင်းကုန်ပိတ်ဆို့အရေးယူတာတွေကိုဖယ်ရှားပေးလိုက်တာကြောင့်မြန်မာနိုင်ငံရဲ့အနာဂတ်စီးပွားရေးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေဘက်ကတုံ့တက်ရှုမြင်ချက်တွေကိုကိုသားညိုဦးကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
မြန်မာနိုင်ငံကိုမကြခင်ရပိုင်းတွင်သမ္မတဥဘာမာလာရောက်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကုန်တွေကိုပိတ်ပင်တဲ့ရခိုင်အရေးယူမှုတွေကိုအမေရိကန်ဘက်ကရုတ်သိမ်းမှုအသက်ဝင်သွားပြီဖြစ်တာမို့လို့မြန်မာစီးပွားဖွံ့ဖြိုးရေးအတွက်မျှော်လင့်ချက်တွေတိုးလာစေပါတယ်။တကယ်တော့မြန်မာနိုင်ငံဟာစီးပွားဖွံ့ဖြိုးတိုးတက်ဖို့အလားအလာကောင်းတဲ့အခြေခံကောင်းတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံကြေးဝန်ကြီးကလင်တန်ကဒီကနေ့ပဲစင်ကာပူနိုင်ငံမှာပြောသွားပါတယ်
။ Burma is part of a region where progress has been slowed by insecurity and mistrust.But it doesn't have to be that way.
မြန်မာနိုင်ငံဟာလုံခြုံရေးနဲ့စိုးရိမ်ကြောက်ကြမှုတွေကြောင့်ဒေသရင်းတိုးတက်မှုနှေးကွေးနေတဲ့နိုင်ငံတစ်ခုပါ။ဒါပေမဲ့လည်းဒီလမ်းအတိုင်းသွားလို့တော့မရပါဘူး။အခုဆိုရင်မြန်မာနိုင်ငံဟာတကားဖွင့်လာသလိုပတ်ဝန်းကျင်နိုင်ငံတွေနဲ့ဆက်ဆံရေးအသစ်တွေကိုလည်းထူထောင်လာတာကြောင့်ကုန်သွယ်ရေးအရာချက်ချဖြစ်လာပါတယ်။မြန်မာနိုင်ငံဟာအရှေ့တောင်အာရှနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်ဈေးကွက်တွေကိုချိတ်ဆက်ပေးနေတဲ့နေရာတစ်ခုပါ။စွန့်ရင်အရင်းမြစ်တစ်တွေနဲ့တည်ယူပို့ဆောင်ရေးကဏ္ဍတွေနဲ့အင်ဒိုပစိဖိတ်ဒေသရဲ့စီးပွားရေးတကပေါက်တစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေအတွက်အလောက်ကင်တစ်တွေဖန်တီးနိုင်ပြီးတော့တန်းနဲ့ချီတဲ့ပြည်သူတွေဆင်းရဲမွဲတေမှုတွေကိုရောပါလာနိုင်ပါတယ်
။မြန်မာနိုင်ငံဟာဒေသအတွင်းမှာကုန်သွယ်ရေးအရာချက်ချာကျတယ်ဆိုတဲ့ဒီချက်ကိုအမေရိကန်ဘက်ကအထူးပဲစဉ်းစားခဲ့ပုံရပါတယ်။သမ္မတဥဘာမာခီးစဉ်အတွက်စဉ်းစားတဲ့နေရာမှာမြန်မာနိုင်ငံဟာဒေသအတွင်းမှာမဟာဗျူဟာကျမှုကိုလည်းထည့်သွင်းစဉ်းစားထားတယ်လို့အင်ပီရိုယာရှိတွေကလည်းတနေ့ကပြောခဲ့တာပါ။ထိုင်းနိုင်ငံချူလောင်ကွန်တက္ကသိုလ်ပါမောက္ခတစ်တနမ်ဖုန်စုဒဟက်ကလည်းအမေရိကန်နေနဲ့ဒေသအတွင်းစီးပွားရေးအရသူတို့ပြတ်ကျန်ခဲ့တယ်လို့ယူဆတဲ့အကြောင်းသူရဲ့ထင်မြင်ချက်ကိုပြောပါတယ
် But also from the private sector interests I think the US feels that they have been behind the curve behind the Europeans and the ASEAN and China and so on
ပုဂ္ဂလိကလုပ်ငန်းပိုင်းအကျိုးစီးပွားရေးပြောမယ်ဆိုရင်တော့အမေရိကန်ကသူ့နောက်မှာပြတ်ကျန်ခဲ့တယ်လို့ယူဆပါတယ်ဥရောပသမဂ္ဂတို့အာဆီယံတို့တရုတ်စသဖြင့်နိုင်ငံတွေရဲ့နောက်မှာကျန်ခဲ့တယ်လို့ယူဆတာပါ။ဒါကြောင့်အခုချိန်ဟာအမေရိကန်အတွက်အထူးသဖြင့်အမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေအတွက်အခွင့်အလမ်းစုပ်ကန်ရမယ့်အချိန်ဖြစ်ပါတယ
်။ဒါကြောင့်လည်းပဲအခုဒီသမ္မတဥဘာမာဟာဒုတိယသမ္မတသက်တမ်းရွေးချယ်ခံရပြီးခြင်းပဲအာရှဒေသခီးစဉ်ထွက်လာတာကိုကြည့်လို့ရှိရင်သူ့အနေနဲ့ဒီဒေသအပေါ်မှာအထူးပဲစိတ်ဝင်စားတဲ့အကြောင်းဖော်ပြချက်ဖြစ်တယ်လို့ယူဆကြပါတယ်။မြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကလည်းအမေရိကန်မြန်မာစီးပွားရေးအရာဆက်ဆံမှုလမ်းပွင့်လာပြီးတော့တိုးတက်လာမယ့်အလားအလာကိုလည်းမြင်ရတယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ February 25ရက်နေ့ဆိုရင်ဒီ American Chamber of Commerce ကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကိုလာပြီးတော့ကျွန်တော်တို့ရဲ့ကုန်သည်ဆက်မှုအသင်းချုပ်နဲ့ပေါင်းပြီးတော့ Symposium လုပ်ပါမယ်ဆိုတော့ဒါကတော့ကျွန်တော်တို့ဒီ Washington မှာရှိတဲ့ဒီ American Chamber နဲ့ကျွန်တော်တို့လည်းဒါနားလည်မှုရတယ်ပေါ့နော်အဲ့တော့အဲ့ဒီဟာအပြင်ကိုညီလေးလည်းကြားမှာပါလွန်ခဲ့တဲ့နိုင်ပိုင်းနောက်ကပဲကျွန်တော်တို့ဒါမြန်မာနိုင်ငံပေါ်မှာထားတဲ့ဒီ trade embargo ကိုကျွန်တော်တို့လောက lift လုပ်လိုက်ပြီဆိုတော့ဒါတွေကကျွန်တော်တို့ဒါ American နဲ့မြန်မာကြားစီးပွားရေးတွေတိုးတက်မှု
ရန်ကုန်မှာရှိတဲ့ကုန်တယ်အတိုင်းအဝိုင်းစီးပွားရေးလုပ်ငန်းရှင်များအတိုင်းအဝိုင်းကြားမှာလည်းမကြခင်သမ္မတဥဘာမာလာမဲ့ခီးစဉ်ကိုအထူးပဲစိတ်ဝင်စားကြပါတယ်မြန်မာနိုင်ငံကိုအမေရိကန်ဘက်ကယင်းနှိမ့်မြှုပ်နှံမှုတွေပိုပြီးတော့ဝင်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပုံနစ်ဆက်လုပ်ငန်းပိုင်ရှင်တူကပြောပါတယ
်အဲ့ဒီတူလာတဲ့အတွက်အန်တီတို့တိုင်းပြည်ကတိုးတက်သွားမယ်စီးပွားရေးလုပ်ငန်းရှင်တွေအများကြီးများပြားလာမယ်ဝင်ငွေတွေတိုးတက်လာမယ်အတွက်အန်တီတို့ကဥဘာမာကိုအရန်ကိုကြိုဆိုပါတယ်အရန်လည်းဝင်တက်ပါတယ
်သမ္မတဥဘာမာရဲ့ခီးစဉ်ကြောင့်မလို့မြန်မာနိုင်ငံအတွက်စီးပွားရေးတွေမဟုတ်ဘဲနဲ့လူမှုရေးအခွင့်အလမ်းကောင်းတွေလည်းပေါ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကလည်းပြောပါရယ်သမ္မတဥဘာမာရဲ့ဒီခီးစဉ်ဟာစောလွန်သေးတယ်ဆိုပြီးတော့လူခွင့်အဖွဲ့တွေကတော့ကန့်ကွက်နေကြပါရယ်ဒါပေမဲ့လည်းနိုင်ပိုင်းကြမဲ့သမ္မတဥဘာမာရဲ့မြန်မာနိုင်ငံခီးစဉ်တွင်စစ်ဆွေးရယုံဆိုင်ခဲ့တဲ့နေပြည်တော်ကိုမတော်ဘဲနဲ့ရန်ကုန်မှာပဲသူအချိန်ယူထားပါရယ်ဒါကိုကြည့်လို့ရှိရင်အမေရိကန်အနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံတယ်ဆိုတဲ့ပြချက်ဖြစ်တယ်လို့ပါမောက္ခတက်တီနိုင်ကယူဆပါရယ
် His visits with Aung San Suu Kyi, Thanh Sang the presidentwe have
ဒေါ်အောင်ဆန်းစုကြည်ကိုရောသမ္မတဦးသိန်းစိန်ကိုပါတွေ့ဆုံမဲ့သမ္မတဥဘာမာရဲ့ခီးစဉ်ဟာအတော်လေးထူးကြပါလိမ့်မယ်။အနှစ်သာရပြောမယ်ဆိုရင်တော့သူဘယ်တွေကိုတွားတယ်လဲဆိုတာကိုကြည့်ရပါလိမ့်မယ်။အခုခီးစဉ်တွင်သူဟာနေပြည်တော်ကိုမတွားဘဲရန်ကုန်မြို့ကိုပဲတွားတာပါ။ဒါကိုကြည့်ရင်ဒီခီးစဉ်ဟာဦးသိန်းစိန်ထက်ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံမှုခီးလို့ပြောရပါမယ်။တေချာတာကတော့ခြုံပြောရရင်ဒါဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံတဲ့ခီးစဉ်ဖြစ်ပါတယ်။
တမရအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာပဲနောက်ထပ်ထူးခြားခြားတစ်ချက်ကမြန်မာလွတ်လပ်ရေးလှုပ်ရှားမှုမှာထင်ကြားဖြစ်ပြီးတော့ဒီမိုကရေစီရေးလှုပ်ရှားမှုတွေမှာလည်းကြီးကျယ်ခံထားခဲ့တဲ့ရန်ကုန်တက္ကသိုလ်မှာမြန်မာလူထုကိုတမရအိုဘားမားမေကွန်းပြောမှဖြစ်ပါတယ်။ဒါဟာလည်းနိုင်ငံရေးအရထူးခြားမှုတရားလို့ယူဆလို့ရပါတယ်ခင်ဗျာ။